တရားမတော်ရှင်နေဥက္ကဏီကိုတနတ်နဲ့ပြစ်ဒဏ်မှုအတွက်တည်တံပေးခံထားရသူကြည်လင်းနဲ့အောင်ဝင်းစောတို့ရဲ့အယူခံကိုတရားလွှတ်တော်ချုပ်ရုံးကဒီကနေ့ပယ်ချလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီမှုမှာအဓိကပါဝင်ပတ်သက်ခဲ့သူတွေအဖြစ်ပြစ်တူထောင်ဒဏ်ချမှတ်ခံထားကြရတဲ့ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုပြစ်ဒဏ်တိုးမြှင့်ပေးဖို့တရားလိုဘက်ကတင်သွင်းတဲ့အယူခံကိုလည်းအလားတူပယ်ချခဲ့တာကြောင့်တရားလိုရှုမြင်တွေကအထူးအယူခံဝင်ဖို့ဆက်လုပ်သွားမယ်လို့ပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။မင်းရောင်ဒီစိတ်မှာတရားလွတ်တော်ရှုမြင်ဥက္ကဋ္ဌကိုတနက်နေ့ပြစ်ခတ်မှုနဲ့ကြီးလင်းတဲ့အောင်ဝင်းစော်တို့ကိုတည်ရန်ပေးတာအတွက်အတူပြုလက်ခံလိုက်တဲ့ဆိုရင်ဒီမှုမှာအဓိကပါဝင်ပတ်သက်နေသူတွေအတွက်ထောင်ဒဏ်ပြစ်ဒဏ်နဲ့ပဲကြောက်ခံစီရဟာမဖြစ်တဲ့နဲ့အတွက်အထူးအယူခံဝင်သွားလို့ရှိရလို့တရားလိုရှုနေဦးရောဘတ်တန်ကပြောပါတယ်
။ဒီရင်းနဲ့အောင်ဝင်းစော်ကိုစမှတ်တဲ့ဒေသနေဦးသားအတူတူပဲလို့ကျန်တဲ့ပြည်သူမှုနိုင်ငံတော်ကလည်းဒီကိစ္စနဲ့ပတ်သက်ရင်ရာစုပြည်သူမှုမှာတိတိသုံးချက်နဲ့ဝိဇကုပိတ်ကာကွယ်ညီတော်2019နဲ့နေရာဖို့ကျိုးပေါ်သွားနေတဲ့တိကာကွယ်အရာပဲသွားသိနေဆိုတဲ့အနေထားကိုပြည်သူမှုတကယ်လားသူလည်းပဲကအားလုံးပေါ့ဗျာနေရာပြောရလို့သူ့ပြည်သေးဖို့ပေါ့အဝင်းကလည်းသူ့ပြည်သေးဖို့အဲ့ဒါတွေပါပေါင်းကြိုးပြီးတော့အကုန်လုံးပိတ်ထားတယ်ငါ့မှုစလုံးပတ်လည်နေပါတယ်ဒါကိုကျွန်တော်တို့ကတော့အထူးယူကံကဝင်ဖို့ကျွန်တော်ကဆုံးဖြတ်ချက်ရှိပြီးသားပါသက်သက်ကံကံရှင်များနဲ့ညံ့တယ်နေပြီးတော့ကျွန်တော်တို့နှစ်လအတွင်းတော့အမြင်တက်မှာပါ
ထောင်ဒဏ်၅နှစ်ချမှတ်ခံထားရတဲ့ဇေယျဖြိုးကိုတရားထိုက်စီရဲ့ပုံမှန်နဲ့အရင်ယူပေးဖို့ထောင်ဒဏ်၃နှစ်ချမှတ်ခံထားရတဲ့နောက်ထပ်တရားခံအောင်ဝင်းထွန်းကိုပြစ်ဒဏ်တိုးမြှင့်ပေးဖို့တရားလိုဘက်ကအယူခံရှောက်ထားခဲ့တာကိုနေပြည်တော်တရားလွှတ်တော်ရုံးချုပ်ကဒီကနေ့ပယ်ချလိုက်တာကြောင့်ဥပဒေလမ်းကြောင်းအရအထူးယူခံဆက်သွားမှာဖြစ်ကြောင်းပြောသွားတာပါ။2019ခုနှစ်ဇန်နဝါရီလတုန်းကတနတ်သမားတီလင်းကပြပခီးကနေပြန်လာတဲ့ဥက္ကဋ္ဌကိုရန်ကုန်လေစိတ်မှာအနီးကပ်လုတန်ခဲ့တာဖြစ်ပါတယ်။ဒီအမှုကိုနှစ်နှစ်ကျော်ကြာဆက်စပ်ပြီးတော့လုတ်ကြံသူကြည်လင်းနဲ့ခိုင်းစေသူလို့ဆိုရဲအောင်ဝင်းစော်တို့ကိုမတိမ်မချင်းကြိုးဝင်ဆွတ်တက်ဖို့2019ဖေဖော်ဝါရီ15ရက်နေ့မှာအမိန့်ချခဲ့တာပါအောင်ဝင်းစော်ကိုထပ်ပြီးနိုင်အောင်ကူညီခဲ့သူအောင်ဝင်းထွန်းကိုတော့ထောင်ဒဏ်၃နှစ်နဲ့လူတက်မှုအတွက်ငွေကြေးထောက်ပံ့သူလို့ဆွဲချက်တင်ခံရတဲ့ဇေယျဖြိုးကိုတော့ထောင်ဒဏ်၅နှစ်ချမှတ်ခဲ့ပါတယ်ဥက္ကဋ္ဌအမှုမှာအဓိကတရားခံလို့ယူဆကြတဲ့အောင်ဝင်းခိုင်ကတော့ဒီကနေ့ထိလုံမြောက်နေသေးဖြစ်ပါတယ်။တရားလိုရှိနေတဲ့ဦးဖြစ်တဲ့ဦးနေလာကလည်းဥပဒေအရဆက်လုပ်ချက်နာတွေလုပ်မယ်လို့ပြောဆိုလိုက်ပါတယ်
။ဇေယျဖြိုးနဲ့ပတ်သက်တဲ့အပိုင်းကတော့ဟိုဥဒေရဇေယျဘက်ကလည်းလုံဆက်ရှိတာဆက်ပြောပါမယ်။ဒါကျွန်တော်တို့အချိန်နဲ့ပြောနိုင်တယ်။တကယ်တမ်းအဖြစ်ပြောမယ်ဆိုလို့ရှိရင်အကျိုးတော်ကြာပါဘူး။ဒါဆိုတော့သူကဥက္ကဋ္ဌကိုလုံချက်ပြီးရဲ့လုံချက်ပြီးရဲ့နောက်ပိုင်းမှာကိုနေဝင်းကိုဆက်မှန်ပြီးတော့တနင်္လာနေ့တကယ်တိုင်းမှာအမှန်တကယ်အားဖြင့်ပြောမယ်ဆိုလို့ရှိရင်တရားဒီကျွမ်းတန်ဖက်ခြင်းနဲ့ဒီမှုကျိုးလုံပြီးတော့ဆက်ဆက်ခဲ့တော့နှစ်တည်းဓာတ်မြေရဒီနောက်ထပ်ဒီမှုခုနဲ့ဒီရင်းကိုတရားဆွရမယ်ဒီစီနေမျိုးမှာဒီတော့ဒီလိုသူ့တရားရောဒါလည်းဥပဒေရဟိုတရားရုံးနေရာဆုံးဖြတ်တဲ့ဟာအမှန်ကန်တယ်လို့ပဲဟိုစပါတယ်
ဒီကနေ့တရားရုံးစီရင်ချက်ပေါ်တရားခံဘက်ကရှင်းလင်းရတဲ့သဘောထားကိုသိအောင်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာမရှိခဲ့ပါဘူး။ရှင်းလင်းကြည့်ဥကိုနီလုံကျန်တပြက်ခံရမှုမှာနောက်ွယ်ကစိတ်ခိုင်းသူအဖြစ်ဖန်ဝရန်အထုတ်ခံထားရပြီးတရားခံပြည်အနေနဲ့သတ်မှတ်ခံထားရတဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးလေထိုက်တန်တဲ့ပြစ်ဒဏ်ချမှတ်ပေးနိုင်မှုသက်ဆိုင်ရာကထိထိရောက်ရောက်ဆက်လက်အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့တရားလူရှင်းလင်းဥရောပစံအောင်ကပြောဆိုလိုက်ပါတယ်။အခုချိန်ကြီးတော့ထမမိတဲ့အောင်ဝင်းခိုင်ကိုကြည်လင်းတို့လိုပဲအရင်ဆုံးပြစ်ဒဏ်ပေးနိုင်တဲ့လုတ်ကြံတပ်ဖြတ်မှုပုံမှန်3နှစ်7ခငင်းဆောင်34နှစ်ဆွဲချက်တင်ထားသလိုဖန်ဝရံလေးထုတ်ထားသေးပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဥက္ကဋ္ဌလုတ်ကြံခံရတာလာမယ့်ဇန်နဝါရီ29ရက်နေ့သို့3နှစ်ပြည့်ပါတော့မယ်ရှင်